KM မြို့သား CEO KNU ထိန်းချုပ်ရာကိုတိုင်းအရှိချမ်းမြောင်လေးပင်ခရိုင်နယ်ကရွှေချင်မြို့နယ်မုံမြို့တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone တက်ခတ်မှုကြောင့်ကလေး3ဦးအပါဝင်ရက်သား6ဦးဒဏ်ရာရရှိတယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒဏ်မှာလူကြီးတသိန်းကျော်ရေးပေးတင်နေတာဖြစ်ပြီးဒေသခံတွေဆက်တော့ရေးသွာလာရေးခက်ခဲနေချိန်မှာလက်နက်ကြီးနဲ့ drone တွေနဲ့လာရောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းအရှိချမ်းညောင်လေးပင်ခရိုင်နယ်ကရွှေကျင်မြို့နယ်မုံမြို့နယ်တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှု drone နဲ့တိုက်ခိုက်မှုတွေကြောင့်ကလေး3ဦးအပါအဝင်အရက်သား6ဦးဒဏ်ရာရတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီဒေသမှာရေဘေးတင့်ပြည်သူတသိန်းကျော်ရှိပြီးရေဘေးကိုခံစားနေရချိန်မှာဒေသခံတွေဟာစစ်ဘေးကိုပါရင်ဆိုင်နေရတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ရော29ရက်စတိပန်29ရက်နေ့ဒီမနက်ပိုင်းမှာဟောမှာရရှင်ရှင်မြို့နယ်ကကျွန်တော်တို့စလုံးကြီးခြေဆိုင်ရငါငါခြေတန်တက်ရင်ငါကိုရှိတက်ရင်ကနေတော့လက်နက်ကြီးနဲ့တိဆက်ရကျွန်တော်စံပဲကြည့်ရတဲ့ကိုကြားရောက်ပောက်ဝဲပြီးတော့အလူသမီး2ဦးနဲ့အလူသား2ဦးတန်ရတယ်။နောက်အော်တိုမန်2ရက်နေ့မှာလည်းမပဲနဲ့ကုန်တော့အခြေဆိုင်ပေါ့ဟိုအရင်ခဏခဏအားကြီးညောင်လေးမခင်ရဲ့ကိုတိလက်နက်ကြီးတုံးရပြစ်နေရဦးအမှတ်3တုံးကြခွန်ခြေတန်တက်ရင်ပေါ့သူကပဲနဲ့ကုန်မှာခြေဆိုင်ရမှာသူကအထိုင်တက်ရင်ပဲပေါ့အားရတဲ့လက်နက်ကြီးနဲ့ဒီတော့ဒုံးနဲ့ဘုံကျဲလို့မှကလေးသုံးဦးထိခိုက်ဒဏ်ရာရအောင်မှာတနက်ခွင့်ကြည့်ရတယ်ဟိုဒုံးနဲ့သူဘုံလက်ကျဲရဘုံတိလက်ကျဲရပေါ့အခုလောဆယ်ရည်ကြီးပြီးတော့ဒုက္ခရောက်နေတဲ့အချိန်မှာလူတွေကဒုက္ခရောက်နေတဲ့အချိန်သွားတယ်လာတယ်တံပြီးစားစားမရှိဒုက္ခရောက်နေတဲ့အချိန်ကိုအလူရှင်လေးတွေညှို့ခိုးပြီးတော့ထိုင်ဆောက်စားမဲ့အချိန်မှာသူကအဲစစ်ကောင်စီကခဏခဏလက်နက်ကြီးနဲ့တိုက်ခိုက်နေတော့အထိနဲ့လူရဲ့အထိဘဲမှရဲသွားလူလာလို့မရစားစရာလည်းမရှိဒုက္ခတွေတော့အများကြီးရောက်နေအောင်မှာ
စတင်မာလာ28ရက်နေ့ကKNU ရဲ့သတင်းထုတ်ပြန်ချက်အရကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာခရိုင်ခုနှစ်ခုထဲကမြို့နယ်28မြို့နယ်ရှိပြီးအဲ့ဒီထဲကမြို့နယ်20မှာရေဘေးတံကိုခန့်စားနေရကြောင်းအခုညောင်လေးပင်ခရိုင်မှာတော့ရေဘေးတင့်ပြည်သူ3,000ကျော်ရှိတယ်ဆိုပြီးထုတ်ပြန်ထားပါဗျ။အဲ့ဒီဒေသမှာအင်ဂျင် 12,900 ကျော်ရေကြီးမှုကြောင့်ပျက်စီးခဲ့ရပြီးကြီးရွာပေါင်း180ကျော်ရေကြီးရေရှမ်းမှုကိုခံစားခဲ့ရတယ်လို့လည်းဆိုပါတယ်။ဒေသခံတွေကတော့ရေဘေးကစစ်ဘေးပါကြုံနေရတယ်ဆိုပြီးအခုလိုပြောပါတယ်
။ဟုတ်ရွှေရှင်သိန်းနဲ့မုံမြင့်နယ်ပေါ်ကျွန်တော်တောက်ကြီးသိန်းနယ်မှာရေဘေးသိမ်းအကုန်လုံးတော့ခံစားရရမှာဥမာပြန်ပြီးတော့နလန်ရုံထမှုပဲမှန်းနေစိတ်ရေလင်းနေနေကြားနေချိန်မှရှိသေးရအခုကထပ်ပြီးတော့လက်နဲ့ချင်းပြစ်တယ်တော့ရေဘေးရောစစ်ဘေးရောကျွန်တော်တော့ခံစားနေရတာပေါ့
အဲ့ဒီဒေတာမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရက်သားပြည်သူတွေမကြာခဏထိခိုက်ဒေဆုံးတာတွေအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးတာတွေလည်းရှိနေပါတယ်ရှင်